အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ29စနေနေ့မှာရောက်ရှိလာပြီးနိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ့်အပြင်ဘင်္ဂလားဒေ့ရှ်နဲ့တရုတ်ကဒုက္ခသည်စခန်းတွေအဓိကရှိရာကော့ဆက်ဘဇားကိုတနင်္ဂနွေဒီကနေ့မှာလင်းရင်နဲ့တွားရောက်မှာဖြစ်ပါတယ်။သမ္မတဝီဒိုဒိုဟာသူ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်သမ္မတဟာမစ်နဲ့ရောဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့မှတွေ့ဆုံပါတယ်။ဝီဒူဒိုရဲ့ခီးစဉ်တွင်နိုင်ငံကိစ္စရပ်တွေအပြင်ရိုဟင်ဂျာအရေးကိုလည်းအဓိကလေးထားဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ထပ်ပြီးဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာချင်းပြန်လည်အခြေချနိုင်ရေးပူးပေါင်းဆောင်ရွက်ဖို့ဘင်္ဂလားမြန်မာနိုင်ငံအစိုးရသဘောတူထားပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမရှိသေးတာကြောင့်ဒုက္ခသည်တွေအနေနဲ့ပြန်လို့ရတဲ့ဆန္ဒမရှိကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကပြောနေပါတယ်။ဒီဒုက္ခသည်တွေပြန်ဖို့မြန်မာနိုင်ငံကပြောထားပေမဲ့လည်းဒီဘင်္ဂလားဒေ့ရှ်အစိုးရကတော့မကြတိငင်ကရပ်ဆိုင်ခဲ့ပါတယ်